ကျူရီးယားနိုင်ငံကတဘုံချင်းချုပ်ရာကူတာရှေ့ပိုင်းဒေသတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့အချိန်တန်ဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်က46ဆင်းပါရှင်းထမ်းမှာတော့လူပေါင်း 28,500 အတွက်ဆန္ဒရိက္ခာနဲ့စေဝါအထောက်ပံ့တွေတည်ဆောင်လာတဲ့အကြောင်း ICRC ရဲ့ Syria ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ငယ်ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မရခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာယုံကပြောပါတယ်။အခုညီပေးရအဖွဲ့တွေကလည်းသူတို့ပေးပို့တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့အရင်တုန်းကလည်းဝေဖန်ပြောဆိုတာတွေရှိခဲ့တာပါ။ဂူတာရှေ့ပိုင်းဒေသတွင်းကိုဒီကနေ့အခုညီပေးရရှင်တန်းဝင်ရောက်ခွင့်ရတာကတော့သတင်းသုံးပတ်နီးပါးအတွင်းပထမဆုံးအချိန်ဖြစ်ပါတယ်။ဂူတာရှေ့ပိုင်းကလူပေါင်း၄ဒိန်အပါဝင်နိုင်ငံတော်ကအရက်သားတွေထံအကူအညီပေးပို့နိုင်ရေးရပ်ပေါင်း30အပြည့်ခန့်ရက်စဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့တာဖြစ်ပြီးဒီလိုတောင်းဆိုပြီးသတင်းတစ်ပတ်ကျော်လာခြင်းအထိသိရမှုရှိတဲ့လက္ခဏာတော့သိမတွေ့ရပါဘူး။တချိန်တည်းမှာပဲစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံတဲ့ရုရှားဘက်ကနေ့စဉ်9နာရီတိုက်ခတ်မှုရက်စဲကြောင့်ကြီးညာထားတယ်လို့မြို့တော်ဒမတ်စကတ်အစွန်ပိုင်းကအရက်သားတွေထွက်ခွာမဲ့အရေးကိုသဘုံတွေကဟန့်တားနေတယ်ဆိုစီးရီးယားအစိုးရကဆွဆွဲထားပါတယ်။ကုတာအရှေ့ပိုင်းဒေသရဲ့၃ပုံတစ်ပုံကိုတော့အစိုးရတပ်ဖွဲ့တွေကသိမ်းယူထားပြီလို့လဲဗီဒီအိုချင်းဆက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောဆိုထားပါတယ်ရှင်။